အိန္ဒိယမြန်မာနယ်စပ်ကနှစ်အတန်ကြာအငင်းပွားဝယ်ဖြစ်နေတဲ့နေကြာမှတ်တိုင်87နေရာမှာတိဆောက်နေတဲ့ခြံစည်းရိုးကိစ္စနဲ့ပတ်သက်လို့စုံစမ်းစစ်ဆေးမှုတွေပြုလုပ်သွားမယ်လို့မဏိပူဒီမိုကရက်တစ်ညွန်မောင်းအဖွဲ့ MDA ဥက္ကဋ္ဌဘီဂျွိုင်းကိုကြီးဂျမ်ကပြောပါတယ်။အိန္ဒိယမြန်မာနယ်စပ်မှာရှိတဲ့နေကြာမှတ်တိုင်87ဟာမူလရှိထားတဲ့နေရာတဲ့3ကီလိုမီတာအိန္ဒိယဘက်အချမ်းကိုရွေ့လာတာကြောင့်ဒီကိစ္စကိုပြည်လည်အောင်အရင်လှုပ်ဆောင်ပြီးမှဆောက်လက်ဆက်နေစပ်ခြံစည်းရိုးစီမံကိန်းကိုပြန်စတင်ကြောင်းညီညွတ်သောမဏိပူရာပြည်နယ်သားများကောင်စီ UCM အဖွဲ့ကပြည်ကြေရပိုင်းအတွင်းပြောဆိုပြီးမှအခုလိုစုံစမ်းစစ်ဆေးမဲ့ကိစ္စပေါ်ပေါက်လာကြတာပါဒေသခံတွေကအခုခြံစည်းရိုးတိဆောက်တဲ့ကိစ္စကိုရပ်တန့်စေဖို့ကလအတန်ကြာကလေးကတောင်းဆိုနေကြကြကြောင်းလဲဒေသရင်းသတင်းမီဒီယာတွေမှာဖော်ပြကြပါတယ်အိန္ဒိယနိုင်ငံကနေကြာလုံခြုံရေးတပ်ဖွဲ့ BSF ဟာနိုင်ငံကနေနေမိတ်ဆန်ရာကိစ္စရပ်တွေကိုကာကွယ်ထိန်းသိမ်းဖို့ဖွဲ့စည်းထားခြင်းဖြစ်တာနဲ့အညီ BSF အနေနဲ့အဲ့ဒီလိုလှုပ်ဆောင်ရမယ့်တာဝန်ရှိကြောင်းMDA ဥက္ကဋ္ဌကမဏိပူရပြည်နယ်မြို့တော်အင်ဖာမှာစနေနေ့ကသတင်းတောက်တွေကိုပြောပါတယ်။တောင်ကျန်းသူတွေထိန်းချုပ်ရေးနဲ့တခြားလူမှုရေးအရာမလိုလားအပ်တဲ့လှုပ်ရှားမှုတွေကိုထိန်းချုပ်ရေးကဏ္ဍတွေအတွက်အတန်းတိုင်းဖယ်တနက်ကင်တိုင်ရင်ကကင်ထွယ်ဖြည့်ရှင်းဖို့တာဝန်ရှိပေမဲ့အခုလိုနေဆက်စည်းမျဉ်းကိစ္စတွေမှာတော့ BSF ကတာဝန်ယူဆောင်ရွက်ပေးရမှာဖြစ်ကြောင်း MDA ဥက္ကဋ္ဌကပြောပါတယ်။မြန်မာနဲ့အိန္ဒိယအကြားနေဆက်ဒေသကိစ္စတွေနဲ့ပတ်သက်လို့ပုံမှန်အစည်းအဝေးတွေပြုလုပ်လေ့ရှိကြပေမဲ့အိန္ဒိယနိုင်ငံတကာနယ်နိမိတ်သတ်မှတ်ရေးကိစ္စတွေနဲ့ပတ်သက်လို့မကြာခဏအငင်းပွားလေးရှိတာမှာအိန္ဒိယဘက်အခြားမှာရှိတဲ့ဒေသခံတွေကမကြာခဏဆန္ဒပြကန့်ကွက်ကြလေးရှိပါတယ်ခင်ဗျာ